ကျွန်တော်တို့ရိုင်းတိုင်းတဝဲခရိုင်တဲ့စစ်ကောင်စီစစ်တမ်းဖက်နေတဲ့အတွက်ရွာလုံးချွတ်ထွက်ပြေးတင်းဆောင်နေကြရတယ်လို့ဒေသခံတချို့ဖမ်းဆီးခံရတဲ့လို့လဲစစ်ဆောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။တဝဲခရိုင်တဲ့ဆင်အားဖြစ်တင်လာတဲ့စစ်ကောင်စီကိုပူးပေါင်းတိုက်ခိုက်ဖို့တဝဲခရိုင်တဲကဒေါ်လန်ရဲ့အင်အားစုတွေစုပေါင်းပြီးတဝဲခရိုင်တပ်ပေါင်းစုကိုလည်းဖွဲ့စည်းလိုက်ပါ နိုဝင်ဘာလအစောပိုင်းကတည်းကစစ်ကောင်စီဖက်ကရရီထဲဖြန့်ဝင်စစ်ကြောင်းထိုးတာကြောင့်ဒေသခံတွေရွာလုံးကျွတ်ထွက်ပြေးခဲ့ကြပါတယ်အပြန်အလှန်ပြစ်ကတ်တာနဲ့ရွာထဲဝင်မီးရှို့တာဒေသခံတို့ချို့ဖမ်းဆီးခံရတာတွေလည်းရှိခဲ့ပါတယ်စစ်ကောင်စီရဲ့စစ်ကြောင်းတွေရေဖြူမြို့နယ်ဘက်ကပြန်ထွက်သွားပြီဆိုပေမဲ့ဒေသခံတွေကတော့ရွာထဲကိုအလုံးပြန်မဝင်လာသေးဘူးလို့တော်လန်ရဲ့ရဲဘော်တို့ကပြောပါတယ်
စစ်ကြောင်းကရေဖြူဘက်နေထွက်သွားပြီဗျဒီစစ်ကြောင်းတော့ထူလာတယ်ပေါ့ထူလာပြီးတော့ရေဖြူဘက်ကနေပြန်ထွက်သွားပြီပေါ့ဟိုပြည်သူတွေကတော့အကုန်လုံးဒီဒုစစ်ကြောင်းထိုးရတဲ့တခြားမှရှိတဲ့ရွာတွေအကုန်လုံးပြီးတော့ပြေးရတယ်ဗျအကုန်လုံးရှောင်ပြေးကြတာပေါ့နော်အဲ့တော့အခုလက်ရှိမှာကြတော့ဒီစစ်ကြောင်းပြန်ပြီဆိုပေမဲ့အကုန်လုံးဓာတ်တွေမှာတော့ပစ္စည်းတွေတမရှိတဲ့ဟိုပစ္စည်းပစ္စည်းတွေအကုန်လုံးပေါ့နော်သူတို့ပြန်သွားတာတွေရှိတယ်ပေါ့ခွေးသွားတာတွေရှိတယ်အကုန်လုံးအော်ရွာပြည်ကြီးတို့ဖြစ်ပြီးတော့ဆံခဲ့တာပေါ့နော်အခုတော့ဒီလူတွေတော့တချို့တဝဲတော့ပြန်ခဏကြရည်ပေါ့တချို့ကကြတော့ဒီမလာရေးပြီးပေါ့အခုလက်ရှိနေထားရဘလို့ဖြစ်လာမလဲဆိုတော့သူတို့မပြောတတ်သေးဘူးပေါ့နော
်စစ်ကောင်စီရဲ့တပ်စခန်းတွေတိုက်ခိုက်ခံရတာကြောင့်အင်အားတိုးချက်ပြီးတော့စစ်ကြောင်းထတ်တိုးတာတွေလည်းရှိပါတယ်တော်လန်ရဲ့အင်အားစုတွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေမှာနှစ်ဖက်ထိခိုက်သေးဆုံးတာတွေလည်းရှိခဲ့ပါတယ်စစ်ကောင်စီဘက်ကတော့တနင်္လာရီတိုင်းအတွင်းကတိုက်ပွဲတွေနဲ့ပတ်သက်လို့သတင်းစုံတွေကထုတ်ပြန်အောင်ညမရှိသေးပါဘူးပြည်သူ့ကပေါ်ရစ်တက်မတော့တဝဲခရိုင်အမတ်တက်တရင်အမတ်နှစ်တက်ရင်နဲ့တဝဲမြို့နယ်တရက်ချောင်းမြို့နယ်လောင်လုံးမြို့နယ်အပါအဝင်ရေဖြူမြို့နယ်ကပြည်သူ့ကပေါ်ရစ်အဖွဲ့တွေပူးပေါင်းပြီးတော့တဝဲခရိုင်တပ်ပေါင်းစုကိုကြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကဖွဲ့စည်းခဲ့တာပါNUG ကပွဲရုံးဝင်ကြီးဌာနရဲ့ညွန်ကြားမှုအောက်မှာရှိတဲ့တဝဲခရိုင်ထဲကတော်လိုင်းရင်အင်အားစုတွေအားလုံးချိတ်ဆက်ပြီးတော့ဘုံရန်သူကိုစုပေါင်းအားနဲ့တွန်းလာတိုက်ခိုက်နိုင်ဖို့ပူပေါင်းဖွဲ့စည်းလိုက်တာလို့တော်လိုင်းရင်ရဲဘော်တို့ကပြောပါတယ်
ကျွန်တော်တို့အခုလက်ရှိတွားနေတဲ့ပုံကတပ်ပေါင်းစုမဖွဲ့ခင်ပေါ့မဖွဲ့ခင်အတီတော့ကျွန်တော်တို့ကခလုံးပူပေါင်းပြီးတော့ပေါ့နော်လိုကယ်ရောကျွန်တော်တို့နေပြည်တော်ရှိတဲ့အဖွဲ့အစည်းတွေရောခလုံးပူပေါင်းပြီးတော့တိုက်ခိုက်တဲ့ပုံလမ်းတွေတွားတာဗျအခုလက်ရှိမှာတော့ကျွန်တော်တို့ဒီအဖွဲ့တော်ပေါ့ပေါ့နော်တပ်ခေတပ်ပေါင်းစုကတော့ဖွဲ့လိုက်ပြီပေါ့နော
်ရော်ရီထဲဝင်စစ်ကြောင်းထိုးနေတဲ့စစ်ကောင်စီအဖွဲ့နဲ့တော်လိုင်းရင်အင်အားစုတွေနိုဝင်ဘာ24ရက်နေ့ကလည်းရေဖြူနောက်ဘက်ချမ်းမှာနှစ်နာရီကြာတိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်အနာသိမ့်ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြားတနင်္လာရီတိုင်းကဒေသခံတွေဟာမကြာခဏဆိုသလိုစစ်ရှောင်နေရပြီးတော့အိမ်မပြန်နိုင်သေးတဲ့အခြေအနေမှာအကူအညီတွေလိုအပ်နေတာပါစစ်ကောင်စီဘက်ကတချို့နေရာတွေမှာကုန်စည်တရုတ်ခွင့်ကတ်တက်ထားတဲ့အပြင်လက်နက်ကိုင်တိုက်ခိုက်တာတွေလည်းရှိနေတယ်လို့စစ်ရှောင်ကူညီနေသူတွေကပြောပါတယ
်စစ်ကောင်စီရဲ့စစ်တပ်ကလက်ကြောင်းတွေအလုပ်ပိတ်ထားလေအိုးစစ်ပေးဆောင်ရောဒီရွာထက်ပြည်သူတွေပါခုချက်ခိုးနေအိုးဆန်းနေရခေါတွေမခုလဲန်ဒီမှာတော့ဝယ်ရတဲ့အနေထားရှိတယ်တော့ဝယ်တဲ့အနေထားမှာဆိုသူတို့နဲ့ပြည်ပြည်တိုးလို့ရှိတော့သူတို့ကလက်နေစီတွေဒုံးနေချတယ်အဲ့ဒီမှာမပြည်ပဲနဲ့လွတ်လာတဲ့လူဆိုရင်တော့ကဲကောင်းတာပေါ့ဟိုတချို့ဆိုလို့ရှိရင်ဒီလက်နေကြီးစားတွေလက်နေကြီးအမျိုးတွေထိပြီးမှပြေးသွားတဲ့လူတွေရှိတယ်ဒီရရတဲ့သူတွေရှိတယ်အဲ့လိုမျိုး
တနင်္လာရီတိုင်းထဲမှာဖြစ်ခဲ့တဲ့အော်တိုဘားလာထဲထိတွေ့တိုက်ပွဲ40ကြိမ်ခန့်မှနဲ့ရှိခဲ့တယ်လို့ FE5 တနင်္လာရီကထုတ်ပြန်ထားပါတယ်။တနင်္လာရီမြို့နယ်ပူလောမြို့နယ်နဲ့လောင်လုံးမြို့နယ်မှာတိုက်ပွဲပြင်းထန်ခဲ့ပြီးတော့ရက်ရှည်တိုက်ပွဲတွေလည်းတောက်လျှောက်ဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကစစ်ကြောင်းထိုးဝင်ရောက်တာနဲ့လက်နက်ကြီး drone နဲ့လေကြောင်းအသုံးပြုတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။